Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မအနံလာဝါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။မြောက်ကိုရီးယားဆူယောက်ကိုကင်တွယ်နိုင်ဖို့နီလန်ပေါင်းစုံစဉ်းစားထားပြီလို့ American ဒုသမ္မတ Mike Pence က3ပေပြောဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံမှာတော့လာမယ့်ဇွန်လ10ရက်နေ့မှာရွေးကောက်ပွဲအချိန်ဆောပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ကြေညာပါရယ်။ပြီးခဲ့တဲ့တကြံကာလအတွင်းဒီနိုင်ငံတော်ဝန်ပြစ်မှုပေါင်း1200လောက်ရှိခဲ့ပြီးတော့သေဆုံးသူကတော့280ကျော်ပြီးဒဏ်ရာရတဲ့သူ1000ကျော်ရှိတဲ့အကြောင်းမြန်မာပြည်သားရဲ့ဌာနကသတင်းထုတ်ပြန်ထားပါရယ်။ဒီလိုထိတ်တန့်ရောက်ပြီးမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါခင်စိုးဝင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပါရှင်။2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်မျှော်မှန်းထားတဲ့အတိုင်းဆောင်ကျဉ်းနိုင်အောင်ကြိုးပမ်းကြဖို့နိုင်ငံတော်သမ္မတကပြောဆိုလိုက်တဲ့အပေါ်ကြားဖို့ရှိတာကတော့
ဒီနှစ်မှာအစိုးရပိုင်းရောတမတော်ပိုင်းရောဟိုတော့ငင်းငင်းနဲ့ပတ်သက်လို့တော်တော်လေးကြိုးစားတာရှိပါတယ်။အဲကြောင့်လည်းပဲ2019ကငင်းငင်းနဲ့ဖြစ်နေပြီးပြောတာဖြစ်ပါပါ။ဒါပဲဖြစ်ငင်းငင်းကြိုးပမ်းနေလို့ဆိုတော့ဒါကျွန်တော်ကြိုးစားရမှာဖြစ်ပါတယ
်။ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD အတွင်းရေးမှူးဆိုင်ညွန့်လွယ်မှာရှင်တရင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဒီလကုံမှာတွားရောက်မဲ့ဥပဥရောပ၄နိုင်ငံခီးစဉ်တကြံရက်ကာလအတွင်းမြန်မာနိုင်ငံကံယူရန်ဒေသကိုတိုက်ခတ်လာတဲ့မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုသတင်းတွေနဲ့အတူမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့မြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ဒုက္ခသည်တွေကြားမှာနေထိုင်ရင်အကျပ်အသက်တွေအပြင်ဒုက္ခသည်စခန်းကကလေးတွေပျောက်ဆုံးတဲ့အန္တရာယ်ကိုထပ်ပြီးရင်ဆိုင်နေရတဲ့အကြောင်းတွေကိုလည်းကြားရဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူတွေနဲ့တော်ခင်စိုးဝင်းတို့ကပြောပြပေးပါအောင်ရှင
်။မြန်မာအစိုးရဒီမြောက်ကိုရီးယားအစိုးရကိုကန့်တွယ်နိုင်ဖို့အတွက်နီလန်ပေါင်းစုံစဉ်းစားထားပြီးလို့ American ဒုသမ္မတ Mike Pence က3ပေပြောဆိုလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အတူဂျပန်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဂျပန်နိုင်ငံတိုကျိုမြို့တော်ကိုဒီကနေ့ဆက်ရောက်လာပြီးတဲ့နောက်မှာပဲအခုလို3ပေပြောသွားတာပါ။
As I made clear on behalf of the President in my recent visit to South Korea, the era of strategic patience.
ကျောင်းကိုရီးယားခီးစဉ်အတွင်းမှာလည်းဒီကိစ္စနဲ့ပတ်သက်လို့သမရရဲ့ကိုစားကျွန်တော်ရှင်းရှင်းလင်းလင်းပြောခဲ့ပြီးပါပြီ။မဟာဗျူဟာအရာဆိတ်ရှည်တီးခံလာခဲ့တဲ့အချိန်ကုန်သွားပါပြီ။ဖြစ်နိုင်ချေနီလန်အားလုံးစဉ်းစားထားပြီးဖြစ်တယ်လို့သမရထရမ့်အနေနဲ့ဂျပန်ကျောင်းကိုရီးယားနဲ့တခြားဒေသတွေမဟာမိတ်နိုင်ငံအားလုံးနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်သွားမှာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့နဲ့ငြင်းကြတဲ့အဖြစ်တစ်ခုရရှိနိုင်ဖို့အတွက်တရုတ်အစိုးရနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဒုသမရဖန့်စ်ကဒီကနေ့ပြောသွားတာပါ။သူရဲ့အဆိုဒီအခက်ခဲစိတ်ခေါ်မှုတွေရှိနေတဲ့အခုလိုအချိန်မျိုးမှာအာရှဒေသအမေရိကန်မဟာမိတ်တွေနဲ့အတူအမေရိကန်ပြည်ထောင်စုကရက်တည်သွားမယ်ဆိုတာကိုလည်း Mr. Pence ကဂျပန်ဝန်ကြီးချုပ်ကိုအမှတ်ခံပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကွန်မြူနတီအစိုးရကိုကိုက်တွယ်ဖို့အမေရိကန်အစိုးရကဗတ်ပေါင်းစုံကနေချင်းကပ်လှုပ်ဆောင်နေတဲ့အပေါ်မှာဂျပန်ဝန်ကြီးချုပ်အာဘေကလည်းကြိုးဆိုပါတယ်။အမေရိကန်ကုန်းတွင်းပိုင်းအထိအရောက်ပြစ်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတက်တိုက်ချင်းပြစ်ပဲ့ထိန်ဒုံးကြီးတိစားဖို့မြောက်ကိုရီးယားကကြိုးစားနေရတဲ့ပတ်သက်ပြီးတော့တင်းမာမှုတွေအရှိန်မြင့်နေချိန်မှာပဲအရှိမျောက်အာရှနိုင်ငံတွေကို Mr. Pence ရောက်ရှိလာတာပါရှင်
။ American သမ္မတ Donald Trump ကတူရကီသမ္မတ Recep Tayyip Erdogan ကိုလူထုဆန္ဒခံယူပွဲအောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုလိုက်ပါတယ်။တူရကီရဲ့လွှတ်တော်အုပ်ချုပ်မှုပုံစံစနစ်ကနေသမ္မတကိုအုပ်ချုပ်မှုအာဏာအပြည့်အဝရရှိအောင်ဖန်တီးပေးတဲ့ဆန္ဒခံယူပွဲကိုပုတ်ခါတီးကကတ်ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်။သမ္မတနှစ်ယောက်တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဖြစ်တယ်လို့အင်မြူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Syria မှာမကြခင်ကဓာတုလက်နက်နဲ့တိုက်ခိုက်မှုကိုသမ္မတ Bashar al-Assad တာဝန်ခံရင်းနဲ့ Assad IS အကြမ်းဖက်အဖွဲ့တိုက်ထုတ်ရေးအကြမ်းဖက်ဝါဒအဆုံးသတ်ရေးစတာတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တဲ့အကြောင်းတွေပါထည့်သွင်းပြောဆိုခဲ့ကြတယ်လို့အင်ဘူရောကကြေညာချက်ထုတ်ပြန်ထားတာပါ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဆေလွှတ်လိုက်တဲ့နိုင်ငံတကာရွေးကောက်ပွဲအကဲခတ်အဖွဲ့ကတော့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့လူထုဆန္ဒခံယူပွဲအခင်းအကျင်းဟာတရားမျှတမှုမရှိတဲ့အကြောင်းသမရအာနာပုံမိုခိုင်မြဲရေးထောက်ခံတဲ့စည်းရုံးလှုံ့ဆော်ပွဲတွေဟာလည်းအခက်အခဲလုံးဝမရင်မဆိုင်ခဲ့ရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတာအပါအဝင်ချင်းချောက်အကြက်ကိုင်းနာတွေနဲ့သတင်းမီဒီယာတွေလက်လန်းမမီတာတွေရှိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြလိုက်ပါတယ်ရှင
်ဗြိတိန်နိုင်ငံမှာလာမယ့်ဇွန်လ10ရက်နေ့ကျရင်ရွေးကောက်ပွဲကိုအချိန်ဆောပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ကြေညာလိုက်ပါတယ်ဥ ရောပါသမဂ EU ကနေဗြိတိန်ခွဲထွက်မဲ့လုပ်ငန်းစဉ်တွေတရားဝင်စတင်လိုက်ပြီးတော့သတင်းသုံးပတ်အကြာမှာဝန်ကြီးချုပ်မေကအထိုက်ခံပါတီတွေဟာ EU ကနေခွဲထွက်မဲ့လုပ်ငန်းစဉ်နှောင့်နှေးအောင်လုပ်နေကြပြီးတော့လွတ်တော်ထွန်းမှလည်းညှဉ်းပန်းမှုရှိပဲဖြစ်နေတယ်လို့ပြောပါတယ်ဒီလိုကွဲလွဲမှုတွေက EU ကနေခွဲထွက်မဲ့လုပ်ငန်းစဉ်တွေမအောင်မမြင်ဖြစ်အောင်လုပ်နေတာဖြစ်ပြီးတော့တိုင်းပြည်အတွင်းမတည်ငြိမ်မှုတွေနဲ့မသေးချာမရေရာမှုတွေဖြစ်အောင်လှုပ်ဆောင်နေတယ်။ဒါကြောင့်အထွေထွေရွေးကောက်ပွဲတည်းအကျင်းပဖို့လိုအပ်နေပြီးအခုချက်ချင်းကိုပဲလိုအပ်နေတာဖြစ်တယ်လို့ဝန်ကြီးချုပ်မေကပြောပါရယ်။ဝန်ကြီးချုပ်ရဲ့ဒီအဆိုအတည်ဖြစ်ဖို့မှာအောက်လွှတ်တော်ရဲ့အတည်ပြုချက်လိုပါရယ်။အဓိကတိုက်ခိုက်အလို့သမားပါတီကောင်ဆောင် Jeremy Corbyn ကတော့ဝန်ကြီးချုပ်မေရဲ့ညင်ညာချက်ကိုထောက်ခံလိုက်ပြီးအများစုဆန္ဒကိုဦးစားပေးတဲ့အစိုးရတရက်ကိုဗြိတိန်ပြည်သူတွေထောက်ခံမဲပေးနိုင်ဖို့အတွက်ဒါဟာအခွင့်အလမ်းဖြစ်တယ်လို့လည်းပြောဆိုသွားပါရဲ့ရှင်
။ရုရှားနိုင်ငံ Saint Petersburg မြို့မြောက်ရထားဘူရာယုံမှာပြီးခဲ့တဲ့သတင်းနှစ်ပတ်ကအသေးခံဘုံခွဲတိုက်ခိုက်ခံရခဲ့ရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့ကိုရောက်မြို့တန်တရားရှိသူတဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါပြီ။အဲ့ဒီလူကိုမော်စကိုမြို့တော်စင်ဂျေဘုံအရက်မှာရုရှားဖက်ဒရယ်လုံခြုံရေးအဖွဲ့ကလိုက်လံရှာဖွေဖမ်းဆီးနေတဲ့ဗီဒီယိုဖိုင်ကိုရုရှားသတင်းမီဒီယာတွေကလက်ခံရရှိခဲ့ပြီးတဲ့နောက်မှာသတင်းတွေမှာဖော်ပြလိုက်တာပါ။အခုဖမ်းဆီးရမိတဲ့သူဟာအသက်28နှစ်အရွယ်ရှိတဲ့ Opera Azimov ဆိုသူဖြစ်ပြီးတော့လူပေါင်း14ယောက်တေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုစီစဉ်သူဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောကြပါတယ်။သူ့ကိုဖမ်းမိတဲ့အချိန်မှာမိုဘိုင်းဖုန်းနှလုံးနဲ့အတူကြီးစံအသင့်ထည့်ပြီးသားတနတ်တလက်ကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်။ဒေသဆိုင်ရာသတင်းတချို့မှာတော့ Azimov ဟာမြောက်ရထားဘူရာယုံဘုံခွဲတိုက်ခိုက်ခဲ့တဲ့ Akbarzon Yalilov ကိုတင်လေ့ကျင့်သင်တန်းပေးခဲ့သူဖြစ်တယ်လို့ဖော်ပြကြပါတယ်။သူဘယ်နိုင်ငံသားဖြစ်တယ်ဆိုတာမပြောပေမဲ့လို့လေ Yalilov လို့ပဲသူဟာ Kyrgyzstan နိုင်ငံကနေရှေ့ပြောင်းနေထိုင်လာသူတဦးဖြစ်တယ်လို့ဆိုပါတယ်။အခု Azimov ကိုရှာတွေ့ခဲ့တဲ့စင်ဂျေဘုံရက်မှာပဲတခြားတန်တရားရှိသူနှစ်ဦးကိုလည်းအစောပိုင်းကဖမ်းဆီးမိခဲ့တာပါ။ဘုံခွဲတိုက်ခိုက်ခဲ့သူ Yalilov ဟာတိုက်ခိုက်မှုမလုပ်ခင်မှာမော်စကိုမြို့မှာရှိနေတဲ့သူတယောက်နဲ့ဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်2019ခုနှစ်မဟာတကြံကာလအတွင်းမြန်မာတနိုင်ငံလုံးမှာပြည်မှုပေါင်း 1200 ဖြစ်ခဲ့တာမှာသေဆုံးသူ180ကျော်ရှိပြီးတော့ဒဏ်ရာရသူပေါင်း 1000 ကျော်ရှိတယ်လို့ပြည်ကြားရေးဝန်ကြီးဌာနကဧပြီလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ဒီအရေအတွက်ဟာဆိုရင်ဒီ2016ခုနှစ်နဲ့နှိုင်းယှဉ်တော့ပြည်မှုအရေအတွက်233ခုမှုပိုများလာပြီးတာဖြစ်ပြီးတော့သေဆုံးသူအရေအတွက်ဟာလည်း73ခုပိုများပါတယ်။ရခိုင်တိုင်းမှာပြည်မှုအများဆုံးဖြစ်ခဲ့ပြီးစကိုင်းနဲ့မန္တလေးကဒုတိယနဲ့တတိယလိုက်ပါတယ်။သေဆုံးသူအရေအတွက်မှာလဲရခိုင်တိုင်းက44ဦးနဲ့အများဆုံးဖြစ်ပြီးတော့ပဲခူးမှာ38ဦးမန္တလေးမှာ36ဦးသေဆုံးပါတယ်။ဒဏ်ရာရသူအရေအတွက်မှာတော့စကိုင်းတိုင်းကအများဆုံးဖြစ်ပြီး194ဦးဒဏ်ရာရခဲ့တာပါ။ပဲခူးတိုင်းမှာ183ဦးဒဏ်ရာရပြီးမန္တလေးတိုင်းမှာတော့ဒဏ်ရာရသူ136ဦးရှိပါတယ်။ဒါအပြင်တခြားပွဲတော်၄ရက်ကာလအတွင်းပွဲတော်နဲ့မပတ်သက်တဲ့ပြည်မှုပေါင်း 1000 နီးပါးရှိခဲ့ပြီးတော့သေဆုံးသူ290နီးပါးနဲ့ဒဏ်ရာရသူ880နီးပါးရှိခဲ့ပါတယ်။တခြားကာလပြည်မှုအရေးအတွက်နဲ့သေဆုံးဒဏ်ရာရစရင်အတိအကျကိုပြည်내တိုင်းဒေသကြီးအသီးသီးအလိုက်ထုတ်ပြန်တာကတော့ဒီနေ့ဟာပထမဆုံးအကြိမ်ဖြစ်ပါရဲ့ရှင်
။တရုတ်နိုင်ငံရဲ့ကပတ်လမ်းမကြီး27ရာစုပိုးလမ်းမကြီးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုဆိုင်ရာနှိနှောဖလှယ်ပွဲကိုဘေကျင်းမြို့တော်မှာလာမယ့်မေလ14ရက်နဲ့15ရက်နေ့တွေမှာကျင်းပဖို့ရှိပြီးတော့ဖွင့်ပွဲအခမ်းအနားကိုတရုတ်သမ္မတရှီချင်းပင်ကိုယ်တိုင်တက်ရောက်မယ်အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။
开幕式将于5月14日上午举行。习近平主席将出席并发表。
米拉斯里耶内马普文卫看到金宝马皮皮罗他们让习近平得要比普文美文表示马皮巴勒。第普文卫比亚内新民高上的也是一位金宝马美。မေလ15ရက်နေ့တနေ့လုံးလုံးနိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပြီးတော့ဒီဆွေးနွေးပွဲကိုသမ္မတရှီကဦးဆောင်မှာဖြစ်ပါတယ်။နိုင်ငံအကြီးအကဲအစိုးရခေါင်းဆောင်28ယောက်အပြင်ကုလသမဂ္ဂတူရင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်၊ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြုံကင်းနဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ဦးဆောင်ညွှန်ကြားရေးမှူးခရစ်စတင်းလာဂတ်တို့လည်းတက်ရောက်ကြမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ညီကပြောဆိုလိုက်တာပါ။ ဒီဆွေးနွေးပွဲတက်ရောက်ဖို့သမ္မတရှိဖိတ်ကြားခံရတဲ့နိုင်ငံပေါင်း27နိုင်ငံထဲမှာမြန်မာနိုင်ငံလဲပါဝင်ပြီးတော့နိုင်ငံနဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။တက်ရောက်ကြမဲ့နိုင်ငံခေါင်းဆောင်တွေအတွက်ဒီဆွေးနွေးပွဲဟာကဏ္ဍအတော်များများမှာအပြန်အလှန်နှိမ်နှောဖလှယ်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအချိန်မြင့်လှုပ်ဆောင
နီးပညာအစင်မြေစီးပွားရေးဆောင်တစ်ခုဖြစ်လာအောင်တိစောက်သွားမယ်အစီအစဉ်ကိုတော့တရုတ်သမ္မတရှီကျင်းပင်ကသိမကြခင်တုန်းကခြားပြခဲ့ပါတယ်။ကုန်းလွင်ပိတ်ဒေတာရှောင်းကန်ကိုပြုပြင်တိစောက်မယ်ဒီနေရာသစ်ဟာနယူးယောက်မြို့ထက်30ပိုကြီးမှာဖြစ်ပြီးတော့ဒီနေရာဟာတရုတ်ပြည်မှာကြီးတဲ့ဟောင်ကောင်အကြားအဓိကဆက်နွယ်ထားတဲ့တောင်ဘက်ခြမ်းကနေအစင်မြေနီးပညာရပ်ဝင်းမြို့ရှန်ကျန်းလိုပဲနောက ဒီကိစ္စကိုစီးပွားရေးဆောင်ရွက်ဖြစ်လာပြီးတော့ပေကျင်းမြို့တော်တစ်ခုလုံးအပြင်တရံချင်းနဲ့ဟာဘီမြို့တွေအတွက်ဖွံ့ဖြိုးတိုးတက်မှုအသစ်တွေဖန်တီးပေးနိုင်မှာဖြစ်တယ်လို့သမ္မတရှီကျင်းပင်ကပြောပါရယ်တရုတ်နိုင်ငံမြောက်ပိုင်းဟာတောင်ပိုင်းနဲ့ဒေသနဲ့နိုင်ရှင်မဲဆိုရင်စီးပွားရေးဖွံ့ဖြိုးမှုအပိုင်းမှာရောတခြားကဏ္ဍအတော်များများပါမှာနောက်ကျကျန်နေတာပါဒါကြောင့်အခုအာဏာပိုင်တွေက
ဒီကနေ့ချိန်မှာလူရည်ထောက်ခံမှုဟာ၄၀ရာခိုင်နှုန်းဝင်းချိန်မှာဆက်လက်တက်နေပြီးတော့ဒါအသမရအသစ်တယောက်အတွက်ထောက်ခံမှုကျဆင်းနေတဲ့လက္ခဏာတွေ့ရနေသေးဖြစ်ပါတယ်။စီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံကိုမကြခင်ကတိုက်ခိုက်ခဲ့တာကြောင့်နိုင်ငံသားကြီးမူဝါဒနဲ့ပတ်သက်လို့တော့သမရထရန့်ဘောထောက်ခံမှုနှုန်းမဆိုးသလောက်တိုးတက်လာတာတွေ့ရပါတယ်။ဒါပေမဲ့သူ့ရဲ့ပြည်တွင်းအစီ
အင်္ဂါနေ့ညနေခင်းထိတ်တန်ရသတင်းတွေကိုမှတ်ခင်ပြထွေးနဲ့ဒေါကင်းစိုးဝင်းတို့ကကြေညာပေးခဲ့တာပါ.VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီလကုန်မှာဥရောပလေးနိုင်ငံခီးစဉ်သွားရောက်ဖို့ရှိသလိုမေလအတွင်းမှာတော့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။မေလဆမိုင်းမှာတော့ကာလအတန်ကြာကြဲကကျင်းပဖို့ပြင်ဆင်နေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၂၁ရာစုပင်လုံကိုစတင်နိုင်ဖို့ညှိနှိုင်းနေကြောင်းနိုင်ငံတော်အတိုင်းပင်ခံရုံးညွှန်ကြားရေးမှူးချုပ်ကပြောပါတယ်။
အခုတော့အီတလီကုန်ပိုင်းမှာဒီခီးစဉ်တွင်စတင်တော့မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှုချုပ်ဦးစောထေကအတည်ပြုပြောဆိုပါတယ်အီဗယ်လာကုန်မှာနော်အီဗယ်လာကုန်ပိုင်းမှာဥရောပဥရောပကောင်းတယ်ဘယ်ဂျီယမ်အီတလီဂျင်ဒစ်အင်္ဂလန်ဟာလေလာတဲ့မှာတရုတ်နိုင်ငံပေါ်ရှိတယ်ဟာဒီခီးစဉ်တဲမှာဘယ်ဂျီယမ်ပြင်သစ်တဲ့အီတလီဟာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာနာယပြည်တဲ့နောက်ဒေါ်ဆန်းစုကြည်ပြမဆုံးတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။2016ခုနှစ်စက်တင်ဘာလတုန်းကတော့ဗြိတိန်နိုင်ငံကိုတွားရောက်ခဲ့ပြီးဝင်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုတွားရောက်မဲ့ဥရောပလေးနိုင်ငံဟာမြန်မာနိုင်ငံနဲ့နီးစပ်တဲ့ဆက်ဆံရေးရှိထားပြီးအကူအညီပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တရုတ်နိုင်ငံကိုတော့
NLD အစိုးရဖွဲ့ပြီးနောက်ပိုင်းပြမဆုံးချိန်နိုင်ငံတော်ခီးစဉ်ဖြစ်2017ခုနှစ်အောက်တိုဘာလကတွားရောက်ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဥရောပခီးစဉ်ကပြန်လာပြီး
ကိုမိုးသောတင်ပြသွားပါရှင်ခုတော့ငင်းချရင်နှစ်ဖြစ်ရီမန်းထားတယ်လို့ပြီးခဲ့တဲ့နှစ်တကူမိန်ခွန်းမှာလည်းနိုင်ငံခေါင်းဆောင်တွေကနှုတ်ခွန်းဆက်စုတောင်းစကားပြောကြရမှာမြန်မာနိုင်ငံငင်းချရင်ရရှိဖို့အတွက်မျှော်လင့်ကြောင်းအလေးထားပြောဆိုလိုက်ချိန်မှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငင်းချမ်းမှာတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ငင်းချရင်ရအောင်နိုင်ငံသူနိုင်ငံသားတွေဝ
ုံးနဲ့အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာဖို့ကအဓိကအရေးကြီးဆုံးဖြစ်တယ်လို့တိုင်းရင်းသားတွေကသုံးသပ်ပါတယ်။အသေးစိတ်ကိုတော့မဆုမုံကဆက်ပြောပြပါမယ်ရှင်။
အနန္ဒီဦးဆောင်တဲ့ရတအစိုးရလက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးနဲ့ပြည်ပြည်ပြောင်းလဲရေးတွေလှုပ်ဆောင်နေချိန်မှာတိုင်းပြည်ရဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးဖော်ဆောင်မယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ရောနိုင်ငံတော်တိုင်းပြည်ငါပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပါအလေးနက်ထားပြောဆိုထားတာပါ။နှစ်သက်ကူဆူတောင်းမှာတော့နိုင်ငံတော်သမ္မတကနိုင်ငံတော်အစိုးရအနေနဲ့အမျိုးသားညီညွတ်စေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်တည့်ပေါ်ပေါက်ရေးတွေကိုအကောင်အထည်ဖော်ဆောင်ရွက်နေပြီးနိုင်ငံသူနိုင်ငံသားအတွက်ရလက်ကောင်းနေဖော်ဆောင်နိုင်မဲ့2018ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်မျှော်မှန်းထားတယ်လို့မိကွန်းပြောထားပါဗျ။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းငြိမ်းချမ်းရေးဟာအရေးကြီးကြောင်းနဲ့တိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ငြိမ်းချမ်းရေးရအောင်ကြိုးစားသွားကြဖို့နိုင်ငံကိုနှစ်သက်မှာတိုက်တွန်းထားပါဗျ။ဒီ
နိုင်ငံသားအားလုံးပါနေတော့လာမယ့်2029ခုနှစ်မှာလည်းကြော်ရွံ့နေမှာစီးလို့စစ်မှုကောင်တောင်းပါတယ်။နောက်တစ်ခုကလည်းငြိမ်းချမ်းရေးပေါ့ငြိမ်းချမ်းရေးအရေးကြီးပါတယ်။တိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်ထိုးတက်မှာဖြစ်ပါတယ်။ဒါကြောင့်အဲဒီခုနပြောတဲ့ခွန်အားတွေနဲ့တူငြိမ်းချမ်းရေးလည်းကြောင်းကြိုးစားသွားကြဖို့လည်းစစ်မှုကောင်တောင်းပါတယ်။
အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုတိုက်တွန်းနေတာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်ကအမှန်တကယ်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကအကြဆုံးဖြစ်တယ်လို့သုံးသပ်ကြပါတယ်။အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုစကားကိုဦးစားပေးပြောဆိုတဲ့အပေါ်ကြိုဆိုပြီးတော့တိုင်းရင်းသားတွေဘက်ကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ပြီးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာနိုင်မှုမျှော်လင့်ပါတယ်လို့ကချင်မျိုးသားများအတိုင်းမြင်ကအဖွဲ့ရဲ့အတွင်းမှူးဦးလဘန်ခန့်အောင်ကပြောပါတယ်။က
ာကွယ်ရေးဦးစီးချုပ်ကလည်းအဲ့လိုမင်းကပြောထားတယ်နိုင်ငံတော်တာလည်းပြောထားဆိုတော့အကုန်လုံးစိတ်တူကိုယ်ပေါ်နဲ့စီလုံးနဲ့လောက်ဆောင်သွားမယ်ဆိုလို့ရှိရင်ကောင်းတယ်ပြောသွားမယ်ဆိုလို့ရှိရင်တော့တိုင်းဒါလည်းနဲ့ကိုင်းအခွင့်အရေးဒီဒီလိုမျိုးတွေအားလုံးစီစီလုံးလုံးနဲ့စီမံတဲ့ project တွေဆီဆောင်မယ်ငင်းချမ်းရေး process ကိုလည်းကောင်းကောင်းမွန်မွန်နဲ့လောက်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါသူတို့ပြောတဲ့ဒီ main goal ပေါ့နော်အဲ့အတိုင်းဖြစ်လာနိုင်မယ်လို့ကျွန်တော်ပြောရတယ်အဲ့လိုသုံးသပ်ပါတယ
်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်းကမြမငင်းချမ်းရေးအလားအလာနဲ့ပတ်သက်လို့သူ့အမြင်အခုလိုပြောပါတယ
်ဒီနှစ်မှာအစိုးရဘိုင်းရောတမောဘိုင်းရောဟိုအောင်တော့ငင်းငင်းနဲ့ပတ်သက်လို့တော်တော်လေးကြိုးစားတာရှိပါတယ်။ဒါကြောင့်လည်းပဲ2019ကငင်းငင်းမဖြစ်နေဆိုပြီးပြောတာဖြစ်မှာပါ။ဒါဘာဖြစ်ဖြစ်ငင်းငင်းကြိုးပန်းနေလို့တော့ဒါကျွန်တော်ကြိုးစားမှာဖြစ်ပါတယ်။ဒီပန်းဆန်းမှာလည်းပဲတို့အဖြစ်နိုင်ဆုံးညှိနှိုင်းဖို့ပေါ့နော်။လုပ်မယ်လို့ကျွန်တော်ညွှန်လင့်ပါတယ်။ဟိုနှစ်ဖက်စလုံးကပေါ့နော်ဖြစ်နိုင်ဆုံးရှိတဲ့ကိစ္စတွေကိုလုပ်မယ်။ဟိုဖြစ်နိုင်သလောက်အကုန်ကျော်ပြီးရမယ်ဆိုတော့ဒီနေ့ဒီနေ့သမားကြီးဦးထင်ကျော်ရဲ့မြောင်းမားတို့ဒီနေ့ထပ်မှလည်းပဲဒီလေကောင်းပြည်လေဝနိုင်ပါလေ
နိုင်ငံတော်တိုင်းပြည်ငါပုတ်ကိုကချင်ကိုရောက်လာတော့ငါကိုယ်တိုင်တွေ့ဆုံပြီးတော့ငင်းညာရင်နဲ့ပတ်သက်လို့ကချင်ရဲ့သဘောထားကိုတင်ပြနိုင်ခဲ့တဲ့ဥလပန်ခေါင်ကလည်းအရေးကြီးဆုံးကတော့တက်မရောအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားယုံကြည်မှုတည်ဆောက်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်နိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုထောက်ပြပါရစေ
။တခြားတိုင်းရင်းသားတွေရောကြားတဲ့လူတွေတိုင်းရင်းသားလည်းနဲ့ကန်တွေကယုံကြည်မှုရရှိမှုဆိုတာအင်မတန်မှဟိုဖြစ်ခဲ့တယ်ပေါ့နော်။အဲဒါကြောင့်မလို့ဟိုငင်းချမ်းရေး process ကိုကောင်းကောင်းမွန်မွန်နဲ့ကောင်းကျေပေါ်မယ်မေတ္တာစေတနာထားရုံနော်။ဒီရှင်ရဖြစ်တဲ့ပုံစံမဟုတ်ပဲနဲ့ဒီဝါထားကြီးကြီးထားပြီးမှကျွန်တော်တို့ဆွေးနွေးတိုင်ပြည်နိုင်ငံရေးနီလာရဆွေးနွေးတိုင်ပြည်ပြည်မှာလှုပ်ဆောင်သွားမယ်ဆိုလို့ရှင်တော့ဒါဟိုပြစ်ခတ်တဲ့ခိုင်မှုတွေလည်းရဆိုင်လာမယ်ရောနေလာမယ်ကျွန်တော်တို့ကအဲ့လိုအတုံးတက်တယ်မဟုတ်လို့ရှင်တော့ဟိုမှာငင်းချဲရဲ့ညီလာခံတဲရောက်တဲ့လူလည်းတဲရောက်ဖြစ်ချင်ရဖြစ်ကုန်ပြစ်ခတ်တဲ့ခိုင်ဆိုတော့ဒီငင်းချဲရဲ့ process အောင်မြင်လာဖို့ဆိုတာကတော့ဘယ်လိုပြောမလဲအရန်အလောင်းဝေးလေးတွေလို့ကျွန်တော်ကအဲ့လိုမြင်နေလေ
စစ်မှန်တဲ့ယုံကြည်မှုတိဆောက်နိုင်မှုကခေါင်းဆောင်တွေကြားမကြခဏတွေ့ဆုံမှုတွေနဲ့အတူအမြင့်တုံးသက်ချက်ဖလှယ်တာတွေကိုလှုပ်တင်တယ်လို့လည်းဦးဆိုင်ညွန့်လင်းကအကြံပြုပါရဲမကြခင်မှာတော့21ရာစုပင်လုံညီလာခံပြန်လည်စတင်နိုင်မှုရှိပြီး NCA အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရော NCA အပြည့်ရစာချုပ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမြမငင်းညာရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်နိုင်မှုအရေးဆွေးနွေးအဖြေရှာနေကြဆဲလည်းဖြစ်ပါရဲရှင်
မဆူမုံမင်းမြတ်တင်ပြတော်ရပါရှင် POA မြန်မာဘက်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောသားရှင်များရှင်တကြံရက်ကာလအတွင်းမြန်မာနိုင်ငံကန်ယူရန်ဒေသကိုတိုက်ခတ်လာတဲ့မာတာမုံတိုင်းကြောင့် AR တိုင်းဒေသကြီးမှာလူ၄ဦးထိသေဆုံးခဲ့ပြီးတော့အင်ချေ60နေပါပျက်စီးခဲ့တယ်လို့လူ100ကျော်အိုးအိမ်မဲ့ဖြစ်သွားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုထိခိုက်မှုတွေအတွက်ဒေသခံလူမှုဝန်ထမ်းကယ်ဆယ်ရေးအဖွဲ့တွေကနေအကူအညီပေးနေတယ်လို့လည်းပြောပါတယ်အခြေအနေအကြောင်းစုံကိုတော့ထိုင်းအခြေဆိုင် VOA သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်
အေယာဝတီတိုင်းဒေသကြီးလပုတ်တံမြို့နယ်ဒနိစိတ်ကျေးရွာပိနေကုန်းကျေးရွာဘက်မှာမ Mountain Taika Mujau, Lune Enche, Tongs and Niba Piasi Kevy, Luniacho, O in Mepiatua Relu, Lapota Mu, Nalonda Jama, Yasha Yipowin, Kunuin Priadi Sadin Naga, Shempina, Logaga, Major Kevare.
Listen, among we were at what? Don't be a sea water in a Nasashi A, a Mula water in a Sashi A, now be your Luia Nasashi of Yuare.
Mountaina sent me Vira, Lunu, the Song Water Lule, a Shempina, Logaga, Select Major Kevare.
ไอ้ยะมาบ่ดีมาลับบดาမျိုးมาတော့တကျုပ်ပြက်ကြပြီးတော့လူနှစ်ယောက်တော့ဟိုတက်လိုက်ပြီးတော့တေးရရှိရမုံတိုင်းတိုက်ကမှုကြောင့်လဘုတာမျိုးနယ်မှာလူ၃ဦးကတော့ထိခိုက်တန်ရနိုင်ငံ့ရရှိခဲ့ပြီးလေပေးသိခန့်တဲ့အိမ်နောက်ဆုံး50တစုကလူရေစုစုပေါင်းရောက်နေရကြောကိုနိစက်ရဆွေမျိုးတွေရဲ့အိမ်မှာဆောက်ရှောက်ထားပါတယ်ဟန်ကြီးကျွန်းမျိုးနယ်မရတာမုံတိုင်းရှင်ကြောင့်စီချမ်းကျေးရွာအုပ်စု
ယ်လို့မြို့နယ်အုပ်ချုပ်ရေးမှူးဦးသက်လွင်ဦးကပြောပါတယ်
ငုံတိုင်းတော့ကတော့ဘာကြီးကျော်ကြီးကြံရုပ်စုကြာကန်ရောက်မှာပေါ့အင်းပေါ်ဘူးပုံမြင်ပြီးပြီးတော့လူတို့သိဆုံးကြတယ်ပေါ့အင်းပြောတာကတော့ပြည်သားရာကြေးရွာမှာတော့အင်းလေးလုံးပြောတာခင်ဗျနောက်မိသားရင်ကြေးရွာမှာအင်းတစ်လုံးပြောပါတယ်စုစုပေါင်း၅လုံးပေါ့ဆယ်ကလေးနဲ့ပြန်လာနေရကြတာကြီးဥပဒေနာနေပြီးတော့တိုင်ကိုတသိန်းလုံးနဲ့နောက်ဆိုင်ခါအတွက်ပြောပြီးတော့စုစုပေါင်းအင်း၅လုံးအတွက်ဆိုရင်ကျွန်တော်တို့ဆိုင်ခါပေါင်းဝင်စုစုပေါင်းဝင်အရင်းတူတော့900ကျွန်တော်တို့ထောက်ပံ့ပေးပြီးဖြစ်ပါတယ်ဒီနေ့ပဲဒီတိုင်ကကြီးစုရဖွဲ့ရဲ့ညီကြမှုနဲ့ဒီဆယ်ကလေးနဲ့ပြန်လာနေရကြတာကြီးဥပဒေနာနေပြီးတော့ကျွန်တော်တို့ဒီတည်ဆုံးသွားတဲ့ဟုတ်ဆိုရှင်အတွက်ဒါနဲ့လာကြီးဒီ၆ပန်းကြီးမျိုးပေါ့နော်၆ပန်းကြီးမျိုးကျွန်တော်တို့သူ့အတွက်ဒါ၃သိန်း၆ပန်းပေးပါတယ်ပျက်စီးတဲ့အင်းတွေကျွန်တော်တို့၁သိန်း၆ပန်းပေးပါတယ
်ဟင်္ဒရာမြို့နယ်တက်ကြီးကျွန်းရွာဘက်မှာမုံတိုင်းတိုက်ခတ်မှုကြောင့်လူတို့ဒေဆုံးပြီးအင်ချေ25အင်လောက်ပျက်စီးသွားတယ်လို့ဂရုဏာလူလင်ပရဟိတဖွဲ့တာဝန်ရှိသူကုကံပွေကပြောပါတယ
်ခုနပဲကြီးကျွန်းမှာအင်ကအလုံးနဲ့ကြီးသွားလို့တယောက်တည်သွားတယ်ပဲကြီးကျွန်းမှာပဲအင်20 30လောက်20အစိတ်လောက်ဖြစ်သွားတာပြီဟင်္ဒရာမြို့နယ်ပဲကြီးကျွန်းရွာမှာ
အလားတူချင်းမြင့်နဲ့တိသိမ်မြို့နဲ့ကတ်တဲရွာဘက်မှာလည်းမုံတိုင်းချိန်မိုးရွာသွန်းမြေပြူကျမှုကြောင့်မနေ့ညနေပိုင်းမှာနေအင်းသလုံးပြူကျပျက်စီးခဲ့ပါတယ်ဒီအခြေအနေကိုချင်းမြင့်နဲ့လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကအခုလိုပြောပါတယ်
အဲမိုးနဲ့ရွာတဲ့ခါကျတော့မိသားကပြူပြီးတော့အင်ကလုံးကိုဆွဲချတယ်လို့ဖြစ်နေတာအဲဒါလူတွေကိုရှုခိုက်ထားတယ်တဲ့တမိသားစုပေါ့နော်မိသားကဆွဲချလာတဲ့ခါဆိုနည်းနည်းမိရအစ်တက်လာတယ်တဲ့ဒါကြောင့်အန်တရှိတယ်ဆိုပြီးတော့ရှုခိုက်နေတာတဘာဝပြီးပေါ့နော်ဟိုဒီစိုက်ကလုံးချောင်းဖြစ်သလားလို့စိတ်ပူတာ
ရခိုင်ပြည်နယ်အသွင်းမှာတော့မရတာဆိုင်ကလုံးမုံတန်းကြောင့်ဧပြီလ16ရက်နေ့မှာကြောက်ဖြူရံပြဲတန်သွဲမအောင်တန်ကုတ်စားတဲ့မြို့နယ်ဒီမှာတိုက်ခတ်ခဲ့ပြီးနေအင်း146လုံးပြူပြက်ဆုံးရှုံးခဲ့ပေမဲ့လူသေခိုင်းမှုမရှိခဲ့ဘူးလို့ရခိုင်ပြည်နယ်အစိုးရဖွဲ့ကလည်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကမ်းရိုးတန်းဒေသဘက်ကိုချိန်ကပ်လာတဲ့မရတာမုံတန်းတန်ခါရနိုင်ချေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြို့နယ်တချို့မြဝကျုံးပေါ်နဲ့မကွေးတိုင်းဒေသကြီးပြင်တနင်္ဂနွေလုံးကိုသတိပြုနေဆိုင်ကြဖို့အချိန်နဲ့သပြေးညီနှိုးဆော်မှုတွေလှုပ်ဆောင်နေတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကလည်းသတင်းမီဒီယာကိုပြောဆိုခဲ့ပါတယ်။မုံတန်းကြောင့်ပျက်စီးသွားတာတွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့ဒေတာလိုက်တာဝန်ရှိသူတွေကကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးနေပါတယ်။မြန်မာနိုင်ငံဟွမ်းမှာပူချိန်ပြည်လဲမြင့်တက်နိုင်မယ်လို့လည်းမိုးလီဝရထုတ်ပြန်ချက်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
တော်ရစီမှာခင်ဗျာသမရဦးထင်ကျော်ရဲ့မကြသေးခင်ကတရုတ်နိုင်ငံခီးစဉ်အတွင်းဆိုင်းငံ့ထားတဲ့မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုတဲတဲကွဲကွဲအဖြစ်တစ်စုံတရာမထွက်ခဲ့ပါဘူးတဘာဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအသံဝိုင်းကြားထိခိုက်မဲ့အရေးဆိုးရိမ်မှုတွေကြောင့်စန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့စီမံကိန်းရှေ့အနာကဘယ်လိုရှိလာနိုင်ပါသလဲနှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘယ်လိုအပေးအယူမျိုးတွေနဲ့စစ်ဆန်ညှိနှိုင်းအဖြစ်ရှာတင်တယ်လဲဆိုတာကို VOA ရဲ့အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ဒီကနေ့ည9နာရီမှာဆွနေမဲ့တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွနေကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နောက်ထပ်ဆောင်းပါးတပုတ်ဖက်ဆက်ပါအောင်မယ်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာတဲ့မြန်မာအစိုးရကဘင်္ဂလီလို့ခေါ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာနေထိုင်ရေးအကျပ်အတဲတွေအပြင်ဒုက္ခသည်စခန်းကကလေးတွေပျောက်ဆုံးနေတဲ့အခြေအနေကိုလည်းထပ်ပြီးတော့ရင်ဆိုင်နေရပါတယ်လူကုန်ကူးတဲ့ဂိုင်းတွေရဲ့လက်ထက်မှာကလေးတွေဘဲရောက်လို့ဘာတွေဖြစ်မှမသိရတာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ် Cox Bazaar ကနေ John Owen ရဲ့သတင်းပေးပို့ချက်ကိုကိုငင်းချမ်းကပြောပြပါလိမ့်မယ်ရှင်
ရရှိတာဟာသူ့သားကြီးဘယ်မှာရောက်နေတယ်လဲဆိုတာရသလောက်နီးလန်းနဲ့လိုက်ရှာနေပါတယ်အမျိုးသားကပြီးခဲ့တဲ့နှစ်မြန်မာနိုင်ငံဘက်မှာအသက်ခံခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအရောက်မှာသူ့ရဲ့ဆယ်နှစ်အရွယ်သားမိုဟာမက်ပျောက်ဆုံးသွားခဲ့တာလို့ရရှိတာကပြောပါတယ
်မမာရဗဘနေဘယ်နေဇာဖိုင်ဘယ်ဘ
ာသမီးကအများရန်ငိုနေတယ်သူ့အကိုကိုဘရောမှတွေ့ရတော့မှမဟုတ်ပါဘူးတဲ့လေ
ရရှိတာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလနောက်ပိုင်း9000လောက်အထိရှိမယ်လို့လူခွင့်ရေးအဖွဲ့တချို့ကခန့်မှန်းပြောဆိုနေတဲ့မြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခသည်တွေကတယောက်ပါမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့တဲ့အချိန်လူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်မြန်မာအစိုးရဘက်ကဒီဆွဆွဲချက်တွေကိုအမြဲတစေညှင်းဆိုနေပြီးလူခွင့်ရေးအဖွဲ့တွေဘက်ကလည်းတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုနေပါတယ်ဒီလိုအငင်းပွားမှုတွေကြားလက်လုတဲတွေနဲ့နေနေရတဲ့ဒုက္ခသည်စခန်းတွေမှာကလေးတွေကလည်းအကာအကွယ်မဲ့တဲ့အခြေအနေကိုရောက်နေပါတယ်Action Against Hunger လို့ခေါ်တဲ့အဖွဲ့တစ်ခုရဲ့အဆိုအရပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းဒုက္ခသည်စခန်းမှာပြန်ပေးဆွဲမှုပေါင်း16မှုလောက်ရှိခဲ့တယ်လို့ဆိုပါတယ်။တောင်းနဲ့ချီတဲ့ဒုက္ခသည်အများစုကဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေကြားမှာရှိတဲ့ဒုက္ခသည်စခန်းမှာနေထိုင်တာပါ။ Action Against Hunger အဖွဲ့ကနာပင်ဂန္ဒရာကတော့အသေးရောက်လာတဲ့ဒုက္ခသည်တွေကကလေးငယ်တွေအတွက်ပူပန်တယ်လို့ဆိုပါတယ်။
They don't have any support they have to make a living so they have to be separated
from their family တို့တွေအခုညီအားလဲဘဲကမှရတာမဟုတ်တော့ရက်ဒီရဲ့အတွက်ရရအလုပ်ထွက်လုပ်ကြတယ်ကလေးတွေကိုထားခဲ့ရတယ်ကလေးတွေနဲ့မိဘနဲ့အတူတူမနေနိုင်တော့ကလေးတွေရဲ့လုံခြုံရေးပိုပြီးစိုးရိမ်ရတာပ
ါအခုအချိန်ထိကလေးတွေပျောက်ဆုံးနေဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တိတိကျကျဘယ်လိုမျိုးဆိုတာမျိုးမပြောနိုင်သေးပါဘူးအနီးနားပတ်ဝန်းကျင်မှာလူကုန်ကူးတဲ့အဖွဲ့တွေကလည်းရှိနေတော့မိဘနဲ့ဆရာတွေကစိုးရိမ်ပြီးအနာပိုင်းတွေကိုအကြောင်းကြားနေကြတာပါ။တချို့ကကလေးတွေကိုဖမ်းဆီးပြီးကြောက်ကက်ကိုထုတ်ယူတယ်ဆိုတဲ့သတင်းတွေကလည်းထွက်နေတဲ့အကြောင်းကိုကျောင်းဆရာတယောက်ဖြစ်တဲ့မိုဟာမက်အိုက်ဒရစ်ကပြောပါတယ်။ဒါကြောင့်လဲကလေးတွေရဲ့လုံခြုံရေးကိုတတိထားစောင့်ချက်ဖို့တက်လှမ်းနေကြပါတယ်။ဆယ်နှစ်အရွယ်တားကလေးပျောက်ဆုံးသွားတဲ့ရရှိတာကတော့အလားအရှင်မြတ်ရဲ့သဘောအတိုင်းပဲဆိုပြီးပြန်ရောက်လာဖို့မျှော်လင့်ဆုတောင်းနေပါတယ်။သူ့လိုပဲတခြားသူတွေလည်းပျောက်ဆုံးသွားတဲ့ကလေးတွေအတွက်ဆူတောင်းပွဲတွေကျင်းပနေပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမှခင်ပြူတွေကပြောပြပေးပါအောင
်မြောက်ကိုရီးယားကနျူကလ িয়ার လက်နက်နဲ့ပဲ့ထိန်တုံးကြီးစမ်းသပ်မှုအစီအစဉ်တွေဆွလွတ်လာအောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြောက်ကိုရီးယားအပေါ်တန်တမာရင်းနဲ့စီးပွားရေးဆိုင်ရာဖိအားတွေတွန့်ပြစ်ပေးသွားရလိမ့်မယ်လို့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကပြောဆိုလိုက်ပါတယ်ဒီကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့အတွက်နောက်မြောက်ကိုရီးယားအစိုးရကိုကင်တွယ်နိုင်မဲ့နီလန်ပေါင်းစုံကိုစဉ်းစားထားပြီးဖြစ်တယ်လို့လည်းဒုသမ္မတဖန်စကာဒီဂျပန်နိုင်ငံခီးစင်အတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီချက်တေးအာဒိုဝမ်ကိုလူလူဆန္ဒခံယူပွဲအောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုလိုက်ပါတယ်။တူရကီရဲ့လွတ်တော်အုပ်ချုပ်မှုစနစ်ကနေသမ္မတကိုအုပ်ချုပ်မှုအာဏာအပြည့်အဝရရှိအောင်ဖန်တီးပေးတဲ့ဆန္ဒခံယူပွဲကိုတော့ဒီပုတ်ကာတစ်ကကက်ပြီးတော့အနိုင်ရရှိလိုက်တာဖြစ်ပါတယ်။သမရနဲ့ဦးတယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဖြစ်တယ်လို့အင်ဗီရိုရဲ့ကြေညာချက်မှာဖော်ပြထားပါရဲ့ရှင်။ဗြိတိန်နိုင်ငံမှာတော့ဒီလာမယ့်8ရက်နေ့ဇွန်လ8ရက်နေ့မှာရွေးကောက်ပွဲကိုအချိန်ဆော့ပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ကြေညာပါရယ်။ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်မဲ့လုပ်ငန်းစဉ်တွေတရားဝင်စတင်လိုက်ပြီးတဲ့သတင်းသုံးပတ်အကြာမှာပဲဝန်ကြီးချုပ်မေကအတိုက်ခံပါတီတွေဟာ EU ကနေခွဲထွက်မဲ့လုပ်ငန်းစဉ်တွေနောက်နေအောင်လုပ်နေကြပြီးတော့လွှတ်တော်အတွင်းမှာလည်းညှဉ်းပန်းမှုရှိပဲဖြစ်နေတယ်လို့ပြောပါတယ်ဒီလိုကွဲလွဲမှုတွေကြောင့် EU ကနေနှုတ်ထွက်မဲ့လုပ်ငန်းစဉ်တွေမအောင်မြင်ဖြစ်နေရပြီးတော့တိုင်းပြည်အတွင်းမတည်ငြိမ်မှုတွေနဲ့မတည်ကြမြင်ရမှုတွေဖြစ်နေအောင်လှုံ့ဆော်နေတယ်ဒါကြောင့်မလို့အထူးရွေးကောက်ပွဲကျင်းပဖို့လိုအပ်နေတယ်လို့ပြောပါတယ်ရှင်2019ခုနှစ်မဟာတကြာကာလအတွင်းတနင်္ဂနွေလုံးမှာပြည်မှုပေါင်း1200ဖြစ်ခဲ့တာမှာသေဆုံးသူ180ကျော်ရှိပြီးတော့ဒဏ်ရာရသူပေါင်း1000ကျော်ရှိတယ်လို့ပြည်ချားရေးဝန်ကြီးဌာနကဧပြီလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ရှင်
တတင်းအချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလမ်းမီတာ190 kHz 3905ရုပ်ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ဒေါက်တာရှင်မြန်းနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။
This program has come to you from the Voice of America, Washington.